မြန်မာပြည်မှာဖွဲ့စည်းလိုက်တဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကိုကရင်မျိုးသားအစည်းအရုံးတက်မှာငါကကြိုဆိုလိုက်ပြီးဒီအစိုးရကနေဖက်ဒရယ်တက်ဖွဲ့စည်းမှုတွေရှိလာခဲ့ရင်ပူးပေါင်းဆောင်ရွက်သွားမယ်လို့လည်းဆိုပါတယ်ဒီသတင်းကိုကျမမအေးမှာကပြောပြပေးမှာပါမြန်မာပြည်မှာဖွဲ့စည်းလိုက်တဲ့အမျိုးသားညီညွတ်ရေးအစိုးရအနေနဲ့တိုင်းရင်းသားတွေလိုလားတဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်လိမ့်မယ်လို့တိုင်းရင်းသားပြည်သူလူထုတွေကမျှော်လင့်အားထားနေကြတယ်လို့မြန်မာစစ်ကောင်စီတပ်တွေနဲ့တိုက်ပွဲဆက်တိုက်ဖြစ်နေတဲ့ KNU တက်မှာငါကလည်းအမျိုးသားညီညွတ်ရေးအစိုးရ NUG ကိုကြိုဆိုလိုက်ကြောင်းဒုတိယဗိုလ်မှူးကြီးစောကလေတူကအခုလိုပြောသွားပါတယ
်အစိုးရဖွဲ့စည်းတာကကြိုဆိုပါတယ်ဒီတက်မှာငါနဲ့မျိုးတော်ခရဲအနေနဲ့ရတော့လက်ခံနေတယ်ဟဲ့လားအခုဖွင့်တဲ့အစိုးရကြတော့သူတို့ရဲ့ဒီသဘောထားထုတ်ပြန်ချက်အရဆိုလို့ရှိသူတို့ကတော့အမျိုးသားညီညွတ်ရေးအစိုးရဆိုပြီးတော့မှတိုင်းဒါကိုလုံးပါဝင်မဲ့ဒီဟိုသဘောလေးဒီအစိုးရတရားကိုသူတို့ကဖွဲ့စည်းမယ်နောက်ပြီးတော့မှသူတို့ဒီစစ်မှတဲ့ဒီပြည်နယ်ပေါင်းစုဖယ်ပြည်တော်စုကိုသူတို့ကနေပြီးတော့မှပေါ်ဆောင်မယ်လို့တော့သူတို့အဲ့လိုမျိုးပြောတဲ့အခါကျတော့ဒီတိုင်းဒါတော်လှန်ရေးအဖွဲ့အစည်းတွေနဲ့ကိုက်ညီတဲ့သဘောရှိတာပေါ့နော်
နှစ်ပေါင်းများစွာပြည်တွင်းစစ်တံကိုခံနေရတဲ့တိုင်းရင်းသားလူထုတွေဟာစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုဖြစ်လာရေးအတွက်မျှော်လင့်နေကြတာပါအခုအခါမှာတော့အမျိုးသားညီညွတ်ရေးအစိုးရ NUG အနေနဲ့ကရင်တိုင်းရင်းသားတွေရဲ့လိုလားချက်ကိုလှုပ်ဆောင်နိုင်လိမ့်မယ်လို့ယုံကြည်အားထားနေကြတယ်လို့လည်းသူကဆက်ပြောပြပါတယ
်အဲ့ဒီလိုမျိုးဒီလိုအစိုးရတစ်ပေါ်လာတဲ့အပေါ်မှာဟိုပြည်သူလူထုနဲ့တော့တအားသဘောလေးအယုံကြည်အားကိုးတာပေါ့နော်ဟုတ်တယ်ချေကြရင်တော့တို့ဒီတိုင်းမှာမျိုးတို့ဒီချက်တိုင်းမှာမျိုးကြီးနဲ့ဒီဟိုစစ်မှားတဲ့ဆက်ရပြည်တော်စုတို့တို့ဖော်ဆောင်မယ်လို့တော့အဲ့ဒီလိုပဲဒီစရိတ်ပါလေယူကြည့်ကြတာပေါ့နော
်အမျိုးသားညီညွတ်ရေးအစိုးရအနေနဲ့ဖက်ဒရယ်တက်လုတ်တဲ့အခါမှာလဲ KNU တက်မှာငါကတော့ပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့လဲဒုတိယဗိုလ်မှူးကြီးစောကလေတူကပြောပါတယ
်အဲ့အဲ့လိုလက်ခံဆိုတော့အကယ်၍ဖြစ်လာမယ်ဆိုလို့ဒီတော့ပူးပေါင်းဆောင်ရွက်ဖို့ကတော့ဖြစ်မယ်အဲ့ဒါ
KNU တက်မှာငါးနဲ့မြန်မာစစ်ကောင်စီတက်တွေဟာမကြာခဏတိုက်ပွဲဖြစ်ပြီးနှစ်ဖက်တင်းမာမှုတွေရှိနေတာပါမြန်မာစစ်ကောင်စီတက်တွေဟာလည်းဖားပွန်ခရိုင်ထဲမှာ KNU တက်မှာငါးထိန်းချုပ်ရနယ်မြေတဲကိုလက်နက်ကြီးတွေနဲ့ပစ်ခတ်ပြီးလေရင်နေနဲ့ဘုံကျဲတိုက်ခတ်မှုတွေရှိခဲ့တဲ့အတွက်ဒေသခံကြေးရွာသားတွေတိတ်ဆုံးတာဒဏ်ရာရတာတွေရှိခဲ့ပြီးဒေသခံတွေကအခုချိန်ထိနေရမပြောင်းနိုင်သေးပဲတောတောင်တွေထဲမှာပုံအောင်နေထိုင်နေရဆဲဖြစ်ပါတယ်ရှင်